2008ဖွဲ့စည်းပုံခြေခံဥပဒေတွေကကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေနဲ့ပတ်သက်လို့ပြည်သူအများစုမသိရှိကြကြောင်းနဲ့အောက်ခြေစင်ကျေးရွာအုပ်ချုပ်မှုတိုးတက်ဖို့ဆိုရင်2008ဖွဲ့စည်းပုံခြေခံဥပဒေကိုပြုပြင်ပြောင်းလဲဖို့လိုအပ်ကြောင်းလူမှုရေးနဲ့နိုင်ငံရေးလှုပ်ရှားဆောင်ရွက်နေတဲ့ကွန်ရက်အဖွဲ့တွေကပြောပါတယ်။အပြည့်အစုံကိုတော့မန့်ရင်ကျင်းနိုင်ကဆက်ပြီးတော့ပြောပြပေးပါရှင်
။လူမှုရေးနိုင်ငံရေးလှုပ်ရှားဆောင်ရွက်နေတဲ့ကွန်ရက်ပေါင်း18ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ ACDD ခေါ်ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကနေတနင်္ဂနွေနေ့ကပထမဆုံးကြိမ်ထုတ်ပြန်တဲ့လူထုသဘောထားအမြင်ကောက်ခံတဲ့အစဉ်ခံစားအရ2008ဖွဲ့စည်းပုံခြေခံဥပဒေပုံမှ288နဲ့289တို့မှာဖော်ပြထားတဲ့အခန်း15ခန်းပါရက်ကြီးဥပဒေကိုပြည်သူအများစုကမသိနားမလည်ကြဘူးလို့ ACDD ကွန်ရက်တာဝန်ခံတအူးဖြစ်သူကိုရဲကျော်သူက VOE ကိုပြောပါတယ
်။ဒီတော့ရာခိုင်နှုန်းနဲ့ခေါ်ကြတဲ့မျက်စာတော်တွေရှိတယ်။ပြည်သူလူထုကကိုယ်တိုင်သိချာသိသိကြဒီဥပဒေပြဋ္ဌာန်းမှုတွေကိုမသိရှိတဲ့ပုံပြီးတော့များတယ်ဆိုတော့မီဒီယာအရန်ကောက်တဲ့နေရာမှာတော့57ရာခိုင်နှုန်းကျော်လာပါပဲသိရှိပြီးတော့ကြံတဲ့အပိုင်းတွေကမသိရှိတဲ့လူတွေတော်တော်များများရှိတယ်ဆိုတော့ဟာဒီအင်ခံစာတောင်းမှလည်းသိချာပေါ်ပြထားတာရှိပါတယ
်ဒီအစဉ်ခံစာထုတ်ပြန်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့လည်းသူကအခုလိုဆက်ရှင်းပြပါတယ
်2022ခုနှစ်ဖေဖော်ဝါရီလ24ရက်နေ့မှာတက်ဆန်းခဲ့တဲ့ပြည်ထောင်စုလွှတ်တော်ဥပဒေအမှတ်1ရပ်ကွက်သွုံးမှုကြည့်ရအောင်ဆိုရင်ဥပဒေနဲ့2022ခုနှစ်မတ်လ28ရက်နေ့မှာအဲ့ဒီဥပဒေကိုပြင်ဆင်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေအမှတ်9ရဲ့အာဏာချုပ်ရေးဒီမိုကရေစီစာနေနဲ့လွှတ်တော်မှုတွေကိုပြည်သူလူထုအနေနဲ့သိရှိနားလည်သဘောပေါက်စေရန်နိုင်ငံတော်ရဲ့အထောက်အကူအနာနိုင်ငံသားများထံမှဆင့်သက်လာသည်ဆိုထားတဲ့အတိုင်းနိုင်ငံရဲ့မူလအာဏာပိုင်သူများဟာပြည်သူလူထုကြီးတရားလုံးဖြစ်တယ်ဆိုတဲ့ဟာကိုကိုယ်တိုင်သိရှိနားလည်စေရန်ပြည်သူလူထုရဲ့ခံကြရနိုင်ငံရေးခွင့်ရင်းနဲ့နိုင်ငံသားခွင့်ရင်းတွေကိုနားလည်သဘောပေါက်ဖို့ဖြစ်ပါတယ
်။အဲ့ဒီစစ်တမ်းအစင်ခန်းစားဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုလည်းအကျိုးပြုနိုင်မယ်လို့မျှော်လင့်တယ်လို့ပြောထားတော့အဲ့ဒါဘာကြောင့်ပြောနိုင်တာလဲရှင်
။ခြေခံဖြစ်တဲ့အောက်ခြေအစိုးရအဖွဲ့လေးတွေကိုပြုပြင်ပြောင်းလဲနိုင်တယ်ဆိုလို့ရှိရင်အပေါ်ပိုင်းအုပ်ချုပ်ရေးပိုင်းတွေကကျွန်တော်တို့ပြင်ဆင်ပြောင်းလဲနိုင်မယ်လို့မြင်တော့သမဂ္ဂစာပြီးတော့အခုချိန်ဒီရကြီးအုပ်ချုပ်ရေးမှုတွေဒီကိုကျွန်တော်တို့ကတိုင်းရရိုက်ချက်ကမရဘူးဖြစ်နေတာလေအပေါ်မှာစီစဲမှုအပိုင်းနေရှိနေတယ်ဒါကြောင့်မလို့ဒီအောက်ခြေအဆင့်အားအနေစားပြီးတော့ရိုက်ချက်ကတိုင်းရရိုက်ချက်ကရလာပြီဆိုလို့ချင်းအပေါ်ပိုင်းအဆင့်အထိသမဂ္ဂအဆင့်အထိကိုကျွန်တော်တို့ကရိုက်ချက်ကရနိုင်တယ်လို့ယုံကြည်တာပါ
ဟုတ်ကဲ့စီခန်းစားအရဖွဲ့စည်းပုံတွေမှာပါတဲ့အားနည်းချက်တွေနောက်ဒီမိုကရေစီခြေခံနေနဲ့လွဲချော်တာတွေလည်းသုံးသပ်တင်ပြထားရဆိုတော့အဲ့ဒါဥပမာပြောပြလို့ရမှာရှင်
ဒီကဒီအုပ်ချုပ်ရေးမှုတွေကိုတရားစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးတော့သူတို့အာဏာပေးပိုင်ပေးထားတဲ့ကိစ္စမျိုးတွေဟာဆိုလို့ရှိရင်ဖြစ်တယ်မို့လားတရားစီပိုင်နဲ့ပတ်သက်တဲ့ဒီဒီမိုကရေစီအနေနဲ့မကိုင်းဘူးပြီးလို့ရှိရင်ကျွန်တော်တို့အောက်ချင်မှာတော့ပြည်သူလူထုကရွေးချယ်လိုက်တယ်ဒါပေမဲ့လို့အပေါ်မှာပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ခရိုင်အစ်တိုင်းစီမြို့နယ်အစ်တွေမှာဘယ်ကနေခန့်လဲဆိုတော့ပြည်ထောင်ဝန်ကြီးဌာနပြည်ထောင်ဝန်ကြီးကိုဘယ်ကခန့်လဲဆိုတော့ကာတုတ်ကနေရွေးချယ်ပြီးတော့ဖိလို့ထားတဲ့ဒီကနေပြီးတော့ပြည်ထောင်ဝန်ကြီးဖြစ်လာတယ်ပြည်ထောင်ဝန်ကြီးကနေမှရွေးချယ်ခန့်တဲ့လူတွေကတိုင်းခရိုင်မြို့နယ်အစ်အုပ်ချုပ်ရေးမှုတွေဖြစ်လာတယ်ဆိုတော့ဒီစာပြန်ကြည့်မယ်ဆိုလို့ချင်းကျွန်တော်တို့ရွေးချယ်ပြီးတော့တင်ပြလိုက်တဲ့ရကြီးအုပ်ချုပ်ရေးမှုတွေဟာဒီကာတုတ်ရဲ့ဘိုးအုပ်ချုပ်မှုအောက်ကိုရောက်နေတယ်ကာကြုတ်ကချုပ်ကင်ထားတာကိုတွေ့ဆိုင်တယ်အဓိကပြဿနာကြီးပေါ့နော
်ဒီနှစ်ဇွန်လနဲ့ဩဂုတ်လမှာရခိုင်ချင်းမွန်ပြည်နယ်အပါအဝင်တိုင်းဒေသကြီး6ခုတွင်းကမြို့နယ်82မြို့နယ်မှာကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေအပေါ်လူထုသဘောထားအမြင်တွေကို ACDD ကွန်ရက်အဖွဲ့တွေကစစ်တမ်းကောက်ယူပြုစုပြီးအစီရင်ခံစာထုတ်ပြန်ခဲ့တာပါရှင်